မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့ဆက်အနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဆက်ရှိနေကြပါအစောပိုင်းကာလတွေတုန်းကလို့ဆန္ဒပြသူအရေးအတွက်မများတော့ပေမဲ့ပြည်သူတွေဟာရရနီလန်ပေါင်းစုံနဲ့အာဏာရှင်ကိုဆက်လက်စန့်ကျင်နေကြပါတယ်ဆက်အနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်စုစုလို့ပြုလုပ်နေတဲ့တင်းနေနိုင်တိုင်းတပွဲမြို့ကန်တွေရဲ့တပ်ပေါင်းစုတပိတ်ဒီကနေ့လဲလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ
်
အလားတူပဲလောင်းလုံမျိုးမှာចောင်းသားတွေအပါဝင်ပြည်သူတွေစုပေါင်းပြီးမိုးရွာနေတဲ့ကြားထဲမှာပဲလမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကမြို့မှာလည်းအခါတိုင်းနေ့တွေလိုပဲဆက်ရနာသိမ်းမှုစန့်ကျင်ရေးတိုင်းရင်းသားပေါင်းစုံတပိတ်ပြုလုပ်ခဲ့ပါတယ်။ထိခိုက်သေးဆုံးမှုတွေများခဲ့တဲ့စကိုင်းတိုင်းမုံရွာမြို့မှာတော့အာရုံဥတပိတ်အပြင်ပေမတပိတ်စစ်ကြောင်းမုံရွာမြို့အနောက်ဖက်ခြမ်းရွာပေါင်းစုံတပိတ်တို့အပြင်ဒဇယ်လူငယ်တပိတ်စစ်ကြောင်းတပည့်ရင်လက်ရက်ကုန်းရွာကလူငယ်များစီမီထွန်းစုတောင်းညာတပိတ်ရွှေဘိုခရိုင်ကံပလူမျိုးနယ်ကတောင်သူတပိတ်စတဲ့အာနာရှင်စန့်ကျင်ရေးတပိတ်အသီးသီးပြုလုပ်ခဲ့ကြပါတယ်။မကွေးတိုင်းတွင်းကမြန်မျိုးနယ်မှာတော့ကျေးလက်ပြည်သူတွေကစစ်ကြုံပညာရေးစနစ်အလုံးမရှိကြောင်းနဲ့ဆင်အာရှင်ပြုတ်ကျရေးချီတက်ဆန္ဒပြကြတာမှာဒေသခံတွေရာနဲ့ချီပါဝင်ခဲ့သလိုမွန်ပြည်နယ်ကြိုက်ထုံမျိုးမှာလည်းအာနာရှင်စန့်ကျင်ရေးတပိတ်ပြုလုပ်ခဲ့ကြပါတယ်။မန္တလေးတိုင်းမတရားမျိုးနယ်အရှိပိုင်းမှာတော့အာနာရှင်စန့်ကျင်ရေးကျေးလက်အာရုံဥတပိတ်ပြုလုပ်ခဲ့တယ်လို့မန္တလေးမြို့ပေါ်မှာတော့လူငယ်တွေလက်ဖက်ဆိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။တချိန်ထဲမှာပဲမန္တလေးမြို့ဈေးကျုပ်အတွင်းကပိတ်ထားတဲ့ဆိုင်ကန်းတွေမနေ့ပြမေလ24ရက်နေ့မှာနောက်ဆုံးထားပြီးပြန်မဖွင့်ရင်ဆိုင်ကန်းတွေကိုပြန်လည်သိမ်းဆဲမယ်လို့စစ်ကောင်စီကတတိပေးချက်ထုတ်ပြန်ထားပါတယ်။အဲ့လိုငြင်းငြင်းစွာဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့တချိန်ထဲမှာပဲတခြားတစ်ဖက်မှာလည်းအကြမ်းဖက်မှုနဲ့ဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။ပြားပြည်နယ်မိုးပြေမျိုးကရဲစခန်းကိုပြည်သူတွေကဒီကနေ့ဝင်ရောက်သိမ်းပိုက်လိုက်တာမှာစစ်ကောင်စီဘက်ကတေဆုံးသူတွေရှိပေမဲ့လည်းအရေးအတွက်အတိအကျမသိရသေးပါဘူး။ရဲတပ်ဖွဲ့ဝင်၄ဦးဖမ်းဆီးရမိကြောင်းပြည်သူ့ကာကွယ်ရေးတပ် PDF က VOA ကိုအတိအပြုပြောကြားပြီး PDF ဘက်ကလည်းထိခိုက်ဒဏ်ရာသူတွေရှိတယ်လို့ဆိုပါတယ်။မိုးကုတ်မြို့ကြက်ပြင်းစေးအထက်တန်းချောင်းနီးမှာဒီကနေ့ပုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အလားတူပဲကချင်ပြည်နယ်ဖားကမြို့နယ်ကစူပောင်းယုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပေမဲ့ဒဏ်ရာရမှုရှိမရှိဆိုတာတော့မသိရသေးပါဘူး။နိုင်ငံရေးကြေညာများကုညီဆောက်ရှောက်ရေးအသင်း AAPPB ကမေလ22ရက်နေ့မှာနောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေအရစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်ဒီနေ့အချိန်ထိတေဆုံးသူ810ဦးဖမ်းဆီးခံထားရသူ4281ဦးနဲ့ဖမ်းဝရထုတ်ခံထားရသူ1802ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။